တရုတ်နိုင်ငံမှာသမ္မတတက်တန်းယာရူအကန့်အသတ်မရှိတော့တဲ့အတွက်ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးလုပ်ဖို့ကြိပေးထားတဲ့သမ္မတရှီကျင်းပင်ကသူ့ရည်ရွယ်ချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အချိန်ပိုရသွားပါတယ်။ဒါကြောင့်ပြန်လည်ပေါင်းစည်းနိုင်ရေးအတွက်ထိုင်ဝမ်အပေါ်လောလောဆယ်ဖိအားလျော့သွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်အစိုးရအပေါ်စီရေးတန်တမာရေးတို့နဲ့ဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုအပြော့ဆွဲနဲ့ပြန်လည်ပေါင်းစည်းနိုင်ရေးကြိုးစားလာနိုင်တယ်လို့လည်းသုံးသပ်နေကြတဲ့အကြောင်းသတင်းတောက်Rep Jennings Taipei ကနေပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင
်။တရုတ်နိုင်ငံမှာသမ္မတယာရုတက်တန်ကန့်တက်ချက်ကိုပယ်ဖျက်လိုက်တဲ့အတွက်သမ္မတရှီကျင်းပင်အနေနဲ့ယာတက်ပန်သမ္မတတာဝန်ကိုထမ်းဆောင်နိုင်မှုလမ်းပွင့်သွားခဲ့ပါတယ်။တရုတ်တို့ဘက်ကသူတို့ပိုင်တယ်လို့အပြင်းသတ်မှတ်ထားတဲ့ထိုင်ဝမ်နဲ့ပြန်လည်ပေါင်းစည်းရေးဆောင်ရွက်မယ်လို့ပြီးခဲ့တဲ့အောက်တိုဘာလကပဲသမ္မတရှီကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ဒီကိစ္စကိုနောက်မျိုးဆက်တက်ခေါင်းဆောင်တွေတက်လာတဲ့အထိမဆောင်သင့်ဘူးလို့ပြောခဲ့တာပါ။အခုတော့သူ့အနေနဲ့ပြန်လည်ပေါင်းစည်းရေးအတွက်နီလန်းသစ်တွေနဲ့ချင်းကပ်ဖို့ပိုအချိန်ရသွားပါတယ်။ပြန်လည်ပေါင်းစည်းနိုင်ဖို့အလောတကြီးဖိအားပေးတာမျိုးလုပ်တော့မှာမဟုတ်ဘူးလို့တိုင်ပင်မျိုးအမျိုးသားချန်ရှီတက်တို့ရဲ့နိုင်ငံတကာရေးရာကောလိပ်ဒုတိယမဟာဌာနမှူးဟွမ်ကွေဘိုကတွတ်ပါတယ်
။ဟိုတော့ရင်ဝေတကအင်ကိုင်းမျိုးထိုက်တာတော့ပြီလား
။သူတို့ရဲ့စပွဲစီထိုင်ဝမ်ရောက်လာအောင်ရှီဘက်ကတွန်းတွန်းတိုက်တိုက်မလုပ်တော့ဘူးဖြစ်နိုင်ချင်များပါတယ်။တခြားပြင်ပကတက်ရောက်လွှမ်းမိုးမှုတွေမရှိဘူးဆိုရင်ထိုင်ဝမ်ကိစ္စကင်တူကိုသူ့အနေနဲ့အချိန်အများကြီးရသွားပါလေ
။တရုတ်ပြည်တွင်ဆက်ပြီးသွားတဲ့1940ပြည့်နှစ်ပိုင်းတွေကဆလို့ထိုင်ဝမ်နဲ့တရုတ်တို့တီးခြားအုပ်ချုပ်လာတာပါ။ကွန်မြူနစ်တို့ကိုဆစ်ရှုံးပြီးတဲ့နောက်ချန်ကေရှိဦးဆောင်တဲ့အမျိုးသားရေးဝါဒီတွေကအနာကကျွန်းပေါ်မှာအခြေစိုက်ခဲ့ကြရတာကထိုင်ဝမ်ဖြစ်လာတာပါ။ထိုင်ဝမ်မှာ1980ပြည့်နှစ်ပိုင်းကဆပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်။2015ခုနှစ်ကလုပ်ခဲ့တဲ့အစိုးရစစ်တမ်းတွေအရထိုင်ဝမ်ပြည်သူအများစုကအာဏာရှင်ဆန်တဲ့တရုတ်နဲ့ပေါင်းစည်းရေးကိုမလိုလားကြပါဘူး။တရုတ်သမ္မတရှီကတော့ပြန်လည်ပေါင်းစည်းရေးအတွက်ငြင်းချမ်းတဲ့နည်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့ဟောင်ကောင်ကိုအုပ်ချုပ်တယ်လို့တနိုင်ငံစနစ်နှစ်မျိုးပုံစံနဲ့တွားမယ်လို့ပြောထားပါတယ်။သမ္မတရှီအနေနဲ့သမ္မတယာရုအကန့်အသတ်မရှိတော့တဲ့အတွက်ပေါင်းစည်းရေးနည်းလမ်းတွေရှာဖို့အချိန်ပိုရသွားတယ်လို့ထိုင်ဝမ်အခြေစိုက်ချန်ကွာ 21st century တက်သည့်ပညာရှင်များအဖွဲ့ကအမှုဆောင်အရာရှိချုပ်ဂျိုဝဲနယ်လေးကသုံးသပ်ပါတယ်
။ If he has to step down in 2023, then certainly the clock will be ticking.
တကယ်လို့သူ2023ခုနှစ်မှာယာရုကနေဆင်းပြေးရမယ်ဆိုရင်အချိန်တိတ်မရှိတော့တဲ့အတွက်ထိုင်ဝမ်ကိစ္စနဲ့နောက်ဆုံးဆုံးဖြတ်ချက်အတွက်ကြီးကြီးမားမားဖိအားပေးနိုင်ပါတယ်။အခုတော့2023မှာသူယာရုကဖယ်ရှားပေးစရာမလိုတော့ဘူးဆိုတော့ထိုင်ဝမ်နဲ့ပေါင်းစည်းဖို့ရန်လိုတဲ့နီးစည်ရေးနီးတွေနဲ့ဓာတ်ရိုက်ဖိအားပေးတာမျိုးတွေရော့သွားနိုင်ပါတယ်
။ပြန်လည်ပေါင်းစည်းရေးအတွက်တရုတ်ဘက်ကပိုတိုးလှုပ်လာနိုင်ပေမဲ့တိတာတဲ့အပြောင်းလဲတွေတော့ရှိမှာမဟုတ်ဘူးလို့လေ့လာတဲ့သူတချို့ကလည်းသုံးသပ်ပါတယ်။ထိုင်ဝမ်အစိုးရအပေါ်စည်ရေးသံတမန်ရေးနီးတွေနဲ့ဆက်ပြီးဖိအားပေးတဲ့တစ်ချိန်တည်းမှာထိုင်ဝမ်ပြည်သူတွေကိုတော့တရုတ်ကိုလိုလားလာအောင်ဆွဲဆောင်တဲ့နီးကိုပိုလောက်လာနိုင်တယ်လို့ထိုင်ဝမ်လွှတ်တော်အမတ်တယောက်ကပြောပါတယ်။ထိုင်ဝမ်ပြည်သူတွေကိုတရုတ်နိုင်ငံထဲမှာအလုံးလုံးနိုင်ပညာသင်နိုင်ရင်းနှီးမြှုပ်နှံနိုင်ရေးပို့ပြီးတော့လွယ်ကူစေမဲ့ဆောင်ရွက်ချက်31ချက်ကိုတရုတ်ကဒီလဆန်းပိုင်းကပဲကြေညာခဲ့ပါတယ်။ရှီမတိုင်ခင်ကသမရဟာဟူချင်းတောင်လက်ထက်ကလည်းစစ်ရေးအရချိန်ချောက်ခဲ့ပြီးတစ်ဖက်မှာထိုင်ဝမ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ခဲ့ပါတယ်။လက်ရှိထိုင်ဝမ်သမရစာယီဝဲကတော့တရုတ်ကိုထိုင်ဝမ်ကပိုင်နေဆိုတဲ့တရုတ်အစိုးရရဲ့သဘောထားကိုလက်မခံတယ်လို့တရုတ်အစိုးရနဲ့လည်းခက်ခွာခွာနေခဲ့ပါတယ်။သူတမရတာဝန်ယူခဲ့တဲ့2016ခုနှစ်ထဲကတရုတ်နဲ့ထိုင်ဝမ်ကြားမှာလည်းဆွေးနွေးမှုတွေမရှိခဲ့ပါဘူး။တရုတ်ဘက်ကလည်းထိုင်ဝမ်ကိုတွားတဲ့တရုတ်ခီးသွားဧည့်သည်အရေးအတွက်ကိုကန့်တတ်ခဲ့တယ်လို့ထိုင်ဝမ်ကျွမ်းသားကိုစစ်လျင်တွင်ပြန်တန်းခဲ့ပါတယ်။ကုလသမဂ္ဂမှထိုင်ဝမ်အဖွဲ့ဝင်ဖြစ်ရေးကိုလည်းတားဆီးခဲ့ပါတယ်။တရုတ်ထိုင်ဝမ်ပြန်လည်ပေါင်းစည်းရေးအတွက်တရုတ်သမ္မတရှီအနေနဲ့ထိုင်ဝမ်ပြည်သူတွေကိုပျော်ပြောင်းတဲ့နည်းလမ်းတွေနဲ့ချဉ်ကပ်လာနိုင်တာကထိုင်ဝမ်အစိုးရအတွက်မကောင်းဘူးလို့ထိုင်ဝမ်မှာရှိတဲ့ချန်ကျွန်းခရစ်ယာန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ရှင်းလီကမြင်ပါတယ်
It's not good for Taiwan because it certainly is going to draw a lot of people from Taiwan.
Taiwan ပြည်သူတွေကိုပျော်ပြောင်းတဲ့အနေနဲ့ဆွဲဆောင်ချဉ်ကပ်မယ်ဆိုရင်ထိုင်ဝမ်ကလူတွေလူသားအရင်းအမြစ်တွေငွေကြေးအရင်းအမြစ်တွေအများကြီးတရုတ်ပြည်ကိုသွားကြမှာစေကြတဲ့အတွက်ထိုင်ဝမ်အစိုးရအတွက်တော့မကောင်းပါဘူးလူတွေအများကြီးတရုတ်ပြည်ကိုသွားပြီးအခြေချရပါလိမ့်မယ
်တရုတ်သမ္မတယာရုကန့်တက်ချက်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေလှုပ်ရှားမှုတွေကိုအနိကစောင့်ကြည့်သုံးသပ်တုံ့ပြန်သွားမယ်လို့ထိုင်ဝမ်အစိုးရကပြောခဲ့ပါတယ်1980ပြည့်နှစ်တွေကဒီမိုကရေစီစနစ်ကျင့်သုံးလာတဲ့ထိုင်ဝမ်မှာသမ္မတကိုပြည်သူတွေကရွေးချယ်တင်မြှောက်ပြီးသမ္မတအနေနဲ့၈နှစ်အထိယာရုတာဝန်ထမ်းဆောင်နိုင်ပါတယ်ဒါကြောင့် ထိုင်ဝမ်နဲ့နိုင်ငံရေးစနစ်ချင်းအတော်ကွာတဲ့တရုတ်ကတနင်္ဂနွေဆနစ်နှစ်ခုနဲ့အုပ်ချုပ်ပါမယ်လို့ပြောထားတဲ့အပေါ်တန်တရားရှိနေကြတဲ့ထိုင်ဝမ်လူမျိုးတွေကတော့ပြန်လည်ပေါင်းစည်းရေးကိုလိုလိုလားလားမရှိကြဘူးလို့လေးလာသူတချို့ကလည်းပြောပါတယ်ရှင်။